88မျိုးဆက်တွေဒီနိုင်ငံရေးမျိုးဆက်တွေပါဝင်ပြီးတော့ဗောနော်ဒီထောင်မိုးရှိတဲ့ဒီပါတီအတွက်ဒီနေ့ပသိမ်မှာစီယုံရင်းလောက်တယ်ဆိုပြီးတော့ကျမတို့ကြားလို့ပါဘလို့အစီအစဉ်တွေများအငယ်တို့ဆောင်ရွက်ဖြစ်လဲလို့ပါရှင
်ကျွန်တော်တို့ဒီဗောနော်နိုင်ငံရေးပါတီပေါ်တွန်းရ88မျိုးဆက်ဒီအဲဥစ္စာဟာဒီနေ့ပသိမ်မြို့မှာကျင်းပမတင်နေဟောကျွန်တော်တို့ဒီ AR26 မြို့နယ်မှာမြို့နယ်19မြို့နယ်ဟောကျွန်တော်တို့စုစည်းပြီးတော့ရဲဘော်တွေနဲ့စုဆောင်ပြီးတော့အရောက်တိုင်းစီယိုအင်ကောင်တွေဖွဲ့စည်းတယ်။အရောက်တိုင်းမှာရှိတဲ့ကျန်းမြို့နယ်တွေကိုလည်းထပ်မံပြီးတော့ပူးပေါင်းပြီးတော့ဒီကော်မတီပူးပေါင်းပြီးတော့စီယိုအင်လုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ဖွဲ့စည်းဖို့တက်ဆက်ပြီးတော့ဆွေးနွေးကြပါ
။အရောက်တိုင်းမှာပါတီစီယိုအင်အတွက်ကော်မတီဖွဲ့လိုက်ပြီးဆိုတော့ဒီကော်မတီဖွဲ့ပြီးနောက်ပေါ်တော့ဆောင်ရွက်ချက်တွေကဘယ်လိုတွေများရှိလာနိုင်မလဲရှင
်။အခုတည်းကပြီးတော့သူတို့တည်းကြားတဲ့ကိုကျွန်တော်နိုင်ငံရေးပါတီတခုပေါ်ထွန်းလာဖို့ကျွန်တော်စတင်ပြီးတော့အောက်ခြေကြီးကိုကျွန်တော်စတင်ပြီးတော့ပြင်ဆင်ဖို့တော့ကျွန်တော်စတယ်လို့ဆောင်လိုက်တာ။ကျွန်တော်နိုင်ငံရေးပါတီပေါ်ထွန်းဖို့ဥစ္စာလဲကျွန်တော်ဒီဥစ္စာလဲစိတ်မကြခင်ပါလေကျွန်တော်ရဲ့ပါတီရဲ့ပေါ်တော့ CEO လုပ်ငန်းရှင်တွေကိုစတင်ပြီးသူစတင်ကောင်တွေကိုစူးစမ်းဖို့ကျွန်တော်တိုင်းပြည်ခရိုင်မျိုးနယ်ရဲ့ကျေးတိအဆင့်ဆင့်ကိုကျွန်တော်လွှတ်ဆောင်နိုင်ဖို့စတင်ပြင်ဆင်နေ
အခုပေါ်တော့ဒီ CEO ရဲ့ကော်မတီမှာကြတော့ဘယ်သူတွေကိုအဓိကဟိုထားပြီးတော့ဖွဲ့စည်းလိုက်တဲ့အနေအထားလို့ပြောနိုင်မလဲရှင
်အရောက်ပိုင်း CEO ကော်မတီကိုကျွန်တော်တို့ကခရိုင်လေးခုနဲ့ကိုစားကြည့်ပြီးကျွန်တော်တို့ကဖွဲ့စည်းလိုက်တာပါအာနောက်တော့ KN ဖွဲ့စည်းပြီးတော့ကျွန်တော်တို့ပတိန်ပေါ့နော်ရုံးကတက်ရှိယာယီမခွင့်နိုင်လေဘူးကျွန်တော်တို့ဒုံးကျုပ်ကိုကျွန်တော်တို့အပြေရမ်းစီဝေးကော်မတီကိုခင်းနာခိုင်မှာခင်းနာမျိုးမှာသူအယုံဝန်းဖွင့်ဖို့လေဒီစီဝေးဆုံးမဲ့ချပါတယ်ဒီဥစ္စာကိုအေရန်ချွင်းကော်မတီကိုဟိုဥဆောင်ငါးဦးနဲ့ကော်မတီဝင်15ဦးနဲ့စတင်ဖွဲ့စည်းလိုက်ပ
ါဟုတ်ကဲ့အဲ့ဒါဆိုတော့ဒါဒေတာကန်တွေကိုဥဆောင်ထည့်ထားတဲ့သဘောမျိုးလားဒါမှမဟုတ်အရင်ကဒါ88မျိုးဆက်တွေဒါနိုင်ငံရေးအကျဉ်းသားဒါနိုင်ငံရေးမျိုးဆက်တွေအာသူတို့ကိုဥဆောင်ပြီးတော့ထည့်ထားတဲ့အနေအထားလို့ပြောနိုင်မလား
88မျိုးဆက်တွေကသူဒေတာခံနေတဲ့ကျတဲ့မျိုးဆက်တွေရောနည်းစူအောင်ပြီးတော့ဒီဥစ္စာဖွဲ့စည်းလိုက်တာပါ
။ဟိုဒီကြားထဲမှာလဲပေါ့နော်။ဒါလူထုတွဲဆောင်ပွဲလောက်သွားမယ်ဆိုပြီးတော့လဲကြားလို့ပါ။တရားရောအေရီတိုင်းမှာလောက်ဖြစ်မှာလား။ဒီနေ့လောက်ဖြစ်တဲ့ချိန်မှာဒီလူထုတွဲဆောင်ပွဲရောပါလားဘလို့အနေထားများလဲလို့ရှင
်။လူထုတွဲဆောင်ပွဲတော့မဟုတ်ဘူးပေါ့။ဒီနေ့ဟိုကျွန်တော်ဒေသခံတွေရာပြီးတော့စိတ်ဝင်စားတဲ့ကျွန်တော်တို့လူလာတဲ့လူတွေထောက်ခံတဲ့လူတွေတော်တော်များများတက်ရောက်ပြီးတော့အားပေးကြပါ
ဒီဒေသခံနေနဲ့တွေ့တဲ့အခါမျိုးမှာပေါ့နော်ပါတီတစ်ခုအသက်ထောင်ပဲဒီပါတီတစ်ခုမှာဒါဟို88မျိုးဆက်တွေရဲ့ဒါနိုင်ငံရေးမျိုးဆက်တွေရဲ့အဓိကပါဝင်ပြီးတော့တည်ထောင်မယ်ဆိုတော့အပေါ်ပေါ့နော်ဒေသခံတွေဘက်ကရောဘလို့သဘောထားမှတ်ချက်တွေပေးတာမျိုးဘလို့အသံတွေများဟိုအင်္ဂလိပ်လိုကြားရလဲလို့ပါရှင
်အဲဒါကိုကျွန်တော်တို့ဒေသခံတွေကဒေသခံတွေကလည်းကျွန်တော်တို့ထောက်ခံပါပဲအဲဒါတော့ခရိုင်တွေရှိတယ်ပေါ့ဒီခရိုင်တွေကလည်းထောက်ခံထားတယ်ကျွန်တော်တတိယရဲ့လက်ရှိထောက်ခံပါတယ်ဒါတော့ကျွန်တော်ဒီနေ့ဒီဖွဲ့စည်းချက်ခဏအောင်မြင်ပြီးဆုံးပါတယ်
ပါတီစီယုံရင်လုပ်ငန်းအတွက်ဒါအင်ငယ်တို့ဟိုအေရီတိုင်းမှာဘာကြောင့်ဆက်လုပ်ဖြစ်လဲတခြားဘယ်တိုင်းနဲ့ပြည်နယ်တွေရောဆက်လုပ်သွားဖို့များရှိမလဲလို့ပါ
ဒီပါတီချင်းတော်ကြီးထောက်ခံတဲ့ဒေသမှာကျွန်တော်အေရီတိုင်းကိုအားကောင်းနေဒါကြောင့်ကျွန်တော်ကဒီအေရီတိုင်းကိုဆက်တင်ရေးချရပါဒါပြီးရင်ကျွန်တော်ဒုတိယနေနဲ့ကျွန်တော်မခွေးတောင်ကိုကြောင်းဖို့လည်းကျွန်တော်စီစဉ်နေရှိပါတယ်
အေရီတိုင်းကဘလို့ဖြစ်လို့ထောက်ခံမှုအားကောင်းတယ်လို့များပြောနိုင်မလဲအင်ငယ
်ဖြစ်ဖြစ်ကာလာရဆပြီးတော့တက်ဆက်ကျွန်တော်နဲ့ဆက်တည်ထားတဲ့လူကြီးရှိပါတယ်သူတို့ကကျွန်တော်တို့ကိုတိုင်းပြည်လူအချက်နိုင်ငံလူအချက်ရဖြစ်ဖြစ်မျိုးဆက်ပါတီတခုပေါ်ထွန်းလာပြီးအတီးတို့ကသူတို့ကယုံကြည်တဲ့လူကြီးအားကောင်းတယ်ပေါ့လေဒေသခံတွေကအကူအညီပေးဖို့အများကြီးအိပ်စာပေါ်လာခြင်းဖြစ်ပါတယ
်ဘယ်တော့လောက်များပေါ့နော်ဒါအင်ငယ်တို့အနေနဲ့မှတ်ပုံတင်ဖို့ကိစ္စတွေများဆောင်ရွက်သွားမလဲ
ပါတီအဲတစ်ခါဆက်တဲ့ချိန်ပြီးပြီးရပါတော့တော့ကျွန်တော်တို့ကဒေသအပြည့်အစုံကကျွန်တော်တို့ကိုယ်တော့အကုန်ပါဘူးတကူကျွန်တော်တို့ကအခုတည်းကပြီးပြင်ဆင်ထားပြီးတော့2019အကုန်မှာကျွန်တော်တို့နိုင်ငံရေးပါတီထူထောင်ရေးကိုအမည်တွေပါလို့အကုန်ပေးပြီးတော့ကျွန်တော်တို့စူးစမ်းဆောင်ရွက်ဖို့အစီအစဉ်ရှိပါတယ်
ဟုတ်ကဲ့ရှင်။ဟိုပါတီနံပါတ်တွေပိုင်းနဲ့ပတ်သက်ပြီးတော့စဉ်းစားပြီးတဲ့အနေအထားမျိုးရှိနေပြီလို့ပြောနိုင်မလားငယ
်။အဲကျွန်တော်တို့အဲ့တော့အခုဒီမှာစဉ်းစားရတာကိုတိုင်းနယ်ပြည်နယ်ကယူအားလုံးရဲ့ဆန္ဒနဲ့ကျွန်တော်တို့များသဘောတူချက်ကြီးပေးမှာအဲ့အမည်ကိုကျွန်တော်တို့ကပါတီနံပါတ်ရွေးချယ်ဖို့ရှိပါတယ်
ဟုတ်ကဲ့အငယ်ကျေးဇူးများကြီးတင်ပါတယ်ရှင်
။အားကျေးဇူးပါခင်ဗျာ။